မောခဆိုင်ကလုံးမုံတိုင်းကြောင့်ဒုက္ခရောက်သူတွေကိုအမေရိကန်ကအကူအညီပေးဖို့ကနဦးအစီအစဉ်အဖြစ်ဒေါ်လာ2သိန်းထောက်ပံ့မယ်အကြောင်းကြေညာလိုက်ပါတယ်။လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွေ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကနေတဆင့်ပေးရမယ်ကနဦးအစီအစဉ်မှာမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့ရခိုင်နဲ့ချင်းပြည်နယ်တို့ပါဝင်မှာဖြစ်ကြောင်းလည်းဒီကနေ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအစိုးရဆုံးဒေသတွေမှာပါဝင်တဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာမုံတိုင်းနောက်ဆက်တွဲခိုးလုံစရာနဲ့ရေရရှိရေတို့လိုအရေးပေါ်အကူအညီတွေအတွက်အထောက်ပံ့ဖြစ်ဖို့ရည်ရွယ်ကြောင်းလည်းပြောပါတယ်။တနင်္ဂနွေနေ့ကရခိုင်ပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့အင်အားပြင်းဆိုင်ကလုံးမိုခါကြောင့်ထိခိုက်သေးဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုသတင်းတွေထွက်ပေါ်လာနေချိန်မှာပဲအမေရိကန်ကအကူအညီပေးဖို့ကြေညာလိုက်တာပါ။ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ကမုံတိုင်းတန်တဲ့လူတွေအတွက်လည်းဒေါ်လာ2သိန်းခွဲအကူအညီပေးမယ့်အကြောင်းဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကလည်းအင်အားပြည့်မုံတိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေကိုစမ်းစစ်လေ့လာနေကြပြီးအရေးပေါ်အကူအညီတွေအများဆုံးပေးအပ်နိုင်ဖို့ပြင်ဆင်နေကြပါတယ်။ထိခိုက်မှုနဲ့ဦးစားပေးလိုအပ်ချက်တွေကိုသုံးသပ်နိုင်အောင်အမေရိကန်ကလည်းမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။